ပြည်မျိုးသားစည်းရုံးထိတ်ချုပ်ရာပဲခူးတိုင်းကြောက်ချီမြို့နယ်ထဲမှာစစ်ကောင်စီတပ်တွေကတိုက်ပွဲတွေမဖြစ်ပဲလက်နက်ကြီးနဲ့ဒီအပိုင်းပစ်ခတ်လို့မျိုးသမီးတူတယောက်တည်ဆုံပြီးကလင်းရတအူပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပါလေဒီသတင်းကို VOE သတင်းတော်မိုင်းအိမ်မှာကသတင်းပြပို့ထားပါလေ
ပြည်မျိုးသားစည်းရုံးထိတ်ချုပ်ရာပဲခူးတိုင်းကြောက်ချီမြို့နယ်ထဲကတောင်ခင်းကျေးရွာတွေကိုပိတ်စလုပ်အခြေဆိုင်စစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ရွာထဲကအဆောက်အဦတွေအိမ်တွေပျက်စီးတာအပြင်သားမီးနှစ်ဦးထိမှန်ပြီးအမေဖြစ်သူကတော့ပွဲချင်းပြီးတေဆုံးသွားခဲ့တယ်ဆိုပြီးဒေသခံတဦးက VOE ကိုပြောပြပါတယ်
။နောက်ကြောက်ကြီးမျိုးနဲ့လေသူပေါ့လေသူကြောက်ကြီးမျိုးနဲ့မှာတောင်ကင်းကြီးရွာတဲ့ဦးကျွန်တော်ပိန်းစလုပ်အခြေဆိုင်နှစ်ချောင်းလေးခန်းလိုက်ရနှစ်ချောင်းလေးနေပြီးတော့လက်နက်ကြီးနဲ့ပြစ်ခဲ့လို့ကျန်းနေတဲ့မမနဲ့ပြစ်ခဲ့တာသားမီးမယောက်ဦးဤကြည့်တော့အမေကတော့ပွဲချင်းပြီးစီသွားတယ်စီသွားနဲ့မိခင်ကတော့ဒေါ်ပန်းနုမုံပေါ့သားလေးခုနှစ်နှစ်သားအရွယ်ကလေးတယောက်ကတော့တန်ရပြီးတော့အသက်တန်အဲ့ဆက်ကတည်းကကြောက်ကြီးမျိုးနဲ့ခဲရရှိနေရွာတွေကိုမကြမကြပဲနေ့စဉ်ညီပါပေါ့အမရတက်ဖို့မဖြစ်ပါနဲ့ရွာတွေကိုလက်နဲ့ကြီးနဲ့ဘုံနဲ့လေနဲ့ဘုံနဲ့ချင်းနေ
ကြောက်ကြီးနဲ့မုံမြွနယ်တွေကတိမ့်နေချီရှိတဲ့ဒေသခံတွေဟာဖေဖော်ဝါရီလလောက်ကစပြီးတစ်ပတ်အတွင်းလက်နဲ့ကြီးအလုံးတရာကျော်ပြစ်ခတ်ခံရတာအပြင်မကြခဏလက်နဲ့ကြီးနဲ့ပြစ်ခတ်မှုလေတောင်းတိုက်ခိုက်မှုတွေကြောင့်အိမ်နေမှာမနေရဲပဲတောတောင်တွေထဲမှာပုံအောင်နေထိုင်နေရပါတယ်စားတောက်ရေးအထက်ခဲတွေကြောင့်ဒီဘက်မှာတောင်ရီမှာပြန်ပြီးတော့အလုလုကန်ကြရပါတယ်။လေချောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကဇက်တိုက်ဖြစ်နေတာကြောင့်အိမ်ဒီကိုခဏတစ်ဖြုတ်သာပြန်လာနေကြပါတယ်။အခုလိုမျိုးစားဝတ်နေရေးအတွက်ရွာထဲကိုပြန်လာနေထိုင်နေတော့မှာပဲလက်နက်ကြီးကြားရောက်ပောက်ပွဲပြီးလူသေဆုံးမှုတွေဖြစ်ရတာလို့လည်းဆက်ပြောပြပါတယ်
။အဲ့ဒီမှာအမကဦးကရွာထဲကလူမနေဘူး။ရွာထဲကလူနေရတဲ့လူကဟိုတွားစရာလာစရာမရှိတဲ့လူဆိုတော့ကိုယ့်ရွာထဲမှာပဲကိုယ်နေကြတော့ဦးပြောလို့ဆိုရင်ပြောမုံရည်မှာဆိုရင်ဒီလိုပဲတရက်ကောက်ဦးမှာအင်ဂျီအလုံး50လောက်ကြည့်တာရှိမှဆိုရင်လူကြီးကတော့10ယောက်15ယောက်ဒီတော့နေကြတာပေါ့တချို့မိသားစုလည်းအကုန်ဆောင်ပေါ့စပါးဆက်ချင်တယ်လည်းစပါးဆက်မယ်ဆိုတော့တောင်ဟနာဦးစားယူတော့ရတော့ဦးပြန်လာကြပေါ့စားမှုသားမှုလည်းသူအဆက်အသွယ်လည်းမရှိဘဲတော့သွားမှန်းပြီးတော်တဲ့တောင်မှပုံနေရဆိုတော့စားယူတော့ရတော့ခတ်ခဲ့တာပေါ့
အခုဆိုရင်ကရင်မျိုးသားစီအောင်ထိန်းချုပ်ရခရိုင်ပြည်ပြည်မှာစစ်ဘေးရှောင်သူ9သိန်းကျော်ရှိနေပြီးညောင်လေးပင်ခရိုင်မှာလည်းလူဦးရေသိန်းကနန်းနဲ့တင်းရှောင်နေရဆဲဖြစ်ပါတယ်။အခုလိုမျိုးမိုးရင်းကာလမှာစားဝတ်နေရေးခက်ခဲပြီးကလေးတွေဖြားနာတာတွေတက်ကြီးရွယ်ဦးတွေသေဆုံးတာတွေလည်းဖြစ်နေပါတယ်။တချို့ကတော့ရွာထဲမှာပြန်လာလိုက်တောထဲမှာညပြန်အိတ်လိုက်နဲ့လုံနေကြသူတွေလည်းရှိကြပါတယ်။အခုကတော့ရွာထဲကိုပြန်လာနေထိုင်နေတော့မှပဲလက်နက်ကြီးကြားရောက်ပောက်ကွဲပြီးတေဆုံးမှုဒဏ်ရာရမှုတွေဖြစ်ပေါ်ခဲ့ပါတယ်ရှင်။